Unity Channel ကအမှုဆောင်ရရှိချုပ်နဲ့သတင်းတောက်လေးဦးကိုအလုတ်ကျန်းနဲ့ထောင်ဒဏ်၁၀နှစ်ချမှတ်ခံရတာကိုပြင်သစ်အခြေစိုက်နေစည်းမထားသတင်းတောက်များအဖွဲ့ RSF ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်မြန်မာနိုင်ငံမှာသတင်းတောက်တွေပေါ်ဖိနှိပ်မှုတွေပိုးပြီးဆိုးဝါးလာနေတယ်လို့လွတ်လပ်စွာသတင်းရေးသားခွင့်အခြေအနေနောက်ပြန်ဆွဲနေတာကိုပေါ်လွင်စေတယ်လို့နေစည်းမထားသတင်းတောက်များအဖွဲ့ကပြောလိုက်တာပါဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေကပြောပြပေးပါမယ်ရှင်
Unity Channel အမှုဆောင်ရရှိချုပ်ဦးတင့်ဆန်းရဲ့သတင်းတောက်လေးဦးကိုဒီကနေ့ပြစ်ဒဏ်တွေချမှတ်လိုက်တာနဲ့ပတ်သက်လို့ RSF နေစီမထားသတင်းတောက်များအဖွဲ့ကတော့ဒါဟာဘလို့မှလက်ခံနိုင်စရာမရှိဘူးလို့ဆိုပြီးဒီကိစ္စအပြင်းထန်ရှုံချတဲ့အကြောင်း RSF ရဲ့အာရှရေးရာတာဝန်ခံဘန်ဂျမင်အစ်မေးက VOA ကိုပြောပါတယ
် For reporters without borders it's an outrageous verdict we believe it's a huge step backward for press freedom in Burma.
တေလွန်လွန်လွန်ကျူးကျူးပြစ်ဒဏ်ချမှတ်လိုက်တာပါဒါဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အကြီးအကျယ်ဆွေးနွေးမှုလို့ကျွန်တော်တို့ RSF ကယုံကြည်ပါတယ်ဒီပြစ်ဒဏ်ချမှတ်မှုကိုကျွန်တော်တို့ပြင်းပြင်းထန်ထန်ရှုံချပါတယ်ပြစ်ဒဏ်တွေကိုချက်ချင်းပြန်ရုပ်သိမ်းပေးဖို့လည်းတောင်းဆိုပါတယ်သတင်းတောက်တွေကိုဖမ်းဆီးထောင်ချတာသတင်းမီဒီယာတွေအပေါ်မှာကန့်သတ်ပိတ်ပင်မှုတွေပို့ပြီးတော့လှိမ့်လင်းမြန်မြန်ပြန်ဖြစ်လာနေတဲ့အပေါ်မှာလည်းကျွန်တော်တို့အထူးစိုးရိမ်ပါတယ
်အခုပြစ်ဒဏ်ချမှတ်မှုနဲ့ပတ်သက်လို့အမှုတွေရဲ့ရှင်းလင်းတွေကအယူခံဝင်ဖို့ပြင်ဆင်နေတဲ့အပေါ်မှာISF အဖွဲ့ကအားပေးကူညီသွားမယ်လို့လည်း Mr. Ismail ကပြောပါတယ
် First we will publicly denounce we are currently preparing and publishing some press release to denounce this outrage
တင်းတော်တွေပေါ်တရားလွန်ပြစ်ဒဏ်ချမှတ်တဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တရားဝင်ကြေညာချက်ထုတ်ပြန်ရှုံချသွားဖို့ပြင်ဆင်နေပါတယ်အခုကိစ္စရှင်းလင်းတွေကယူခံဝင်ဖို့ကြိုးစားနေတာကိုလည်းကျွန်တော်တို့အားပေးကူညီသွားပါမယ်အခုဒီပြစ်ဒဏ်ချမှတ်မှုကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေသတင်းမီဒီယာလွတ်လပ်ခွင့်တောင်းဆိုလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေကိုလည်းကျွန်တော်တို့တတ်နိုင်တဲ့ဘက်ကအားပေးကူညီသွားမှာဖြစ်ပါတယ်
။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေစတင်ခဲ့ပြီးတဲ့နောက်ပိုင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတိတိတသားပြောင်းလဲတိုးတက်လာတာမရှိလာဘူးလို့လည်း Mr. Ismail ကဝေဖန်ပါတယ်။ပြီးခဲ့တဲ့2012နဲ့2013ခုနှစ်တွေအတွင်းအာဏာပိုင်တွေဘက်ကသတင်းသမားတွေအပေါ်ကန့်သတ်တားမြစ်မှုတွေချိန်ချမှုတွေနဲ့ဖမ်းဆီးအရေးယူမှုတွေပို့ပြီးတော့များလာခဲ့တာကို ISF အဖွဲ့ကလေ့လာတွေ့ရှိခဲ့တယ်လို့လည်းသူကပြောပါတယ်။ Unity ချားတဲ့သတင်းတောက်တွေအဖမ်းခံရချိန်တုန်းကဒီမြန်မာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ပြည်သူ့တန်တမာရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Richard Stanger ကလည်းမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့အဲ့ဒီအချိန်ကအခုလိုပြောသွားခဲ့ပူပါတယ
်။ We're very concerned about the imprisonment of journalists the harassment
ဒီမနက်ကမှသတင်းတောက်တွေဖမ်းဆီးထောင်ချခံနေရတာတွေသတင်းတောက်တွေကိုပိတ်မှတ်ထားနေတဲ့ကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်အထူးစိုးရိမ်ပါတယ်ဘလို့နည်းနဲ့မှအဲ့ဒီလိုအခြေအနေတွေကိုလက်မခံနိုင်ပါဘူးသတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေမီဒီယာဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုတွေဆက်ပြီးလှုပ်လာတာကိုကျွန်တော်တို့မြင်ကြပါတယ်သတင်းမီဒီယာလွတ်လပ်ခွင့်တွေပိုပြီးခွင့်ပြုရမယ့်အချိန်ထဲမှာသတင်းသမားတွေအပေါ်ဖိနှိပ်မှုတွေကိုလည်းတပြိုင်တည်းအဆုံးသတ်ရမှာဖြစ်ပါတယ်
မကွေးတိုင်းပေါင်းမြို့နယ်ကကာကွယ်ရေးပစ္စည်းဆက်ရုံတစ်ခုကိုလျှို့ဝှက်ဓာတ်ရုလက်နက်ဆက်ရုံအဖြစ်ဖော်ပြခဲ့တဲ့အတွက် Unity Channel အမှုဆောင် Editor ချုပ်နဲ့သတင်းတောက်လေးဦးကိုနိုင်ငံတော်လှို့ဝှက်ချက်ပေါက်ကြားမှုနဲ့ဒီနှစ်အစောပိုင်းတုန်းကအာဏာပိုင်တွေကဖမ်းဆီးခဲ့တာပါသူတို့ကိုဖမ်းဆီးခဲ့ချိန်ကတည်းကနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်မှုတွေနဲ့သတိပေးစောင့်ကြည့်မှုတွေလှုပ်လာခဲ့တဲ့ကြားကပဲအခုနောက်ဆုံးသူတို့ကိုအလုကျန်းနဲ့ထောင်ဒဏ်10နှစ်စီပြစ်ဒဏ်ဆင်ချမှတ်လိုက်တာဖြစ်ပါတယ်ရှင်